ကျမတော်ကာကွယ်ရေးဦးစီးချုပ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့နဲ့တွေ့ဆုံခဲ့တဲ့နိုင်ငံထိပ်သီးတွေ့ဆုံဆွေးနွေးပွဲအပြီးမှာအပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကအင်အားကြီးအဖွဲ့ဖြစ်တဲ့ KNU ကငင်းကြိမ်းလုပ်ငန်းစဉ်တွေမှာပါဝင်မှုယာယီရဆိုင်ချောင်းကျင်ညာလိုက်တာဟာရှေ့ဆက်သွားမဲ့ငင်းကြိမ်းဆွေးနွေးပွဲတွေမှာအထက်အငော့တွေဖြစ်လာနိုင်တယ်လို့အပြည့်ရဲ့အဖွဲ့တွေကပြောကြပါတယ်KNU အနေနဲ့ဘာကြောင့်အခုလိုရက်ဆိုင်ချောင်းကျင်ညာရပါသလဲ KNU ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဘရိုမန်ငိမ့်မောင်ကအခုလိုပြောပါတယ
်အော်ဒီမှာ16 15 16ကတွေ့ခဲ့တဲ့ဟာတွေကအဖွဲ့အစည်းတွေမှာမချပြသေးဘူးအခုမချတဲ့ကျွန်တော်တို့ချပြမယ်ချပြပြီးတော့ကရင်ပြည်သဘောထားကိုစုစည်းမယ်အဲဒီတော့မှကျွန်တော်တို့ဆိုက်ပြီးတော့နိုင်ငံရေးလုံခြုံရေးနဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ဆက်လက်ပြီးတော့ရှင်းဆက်ဆောင်ရွက်သွားမှာဖြစ်ပါတယ်တလုံးတစ်စီးတဲ့ညီညွတ်တဲ့အဖွဲ့အစည်းတော့ဘယ်မှမရှိဘူးမတူကွဲပြားတဲ့အနေနဲ့ရှိတာပဲကျွန်တော်တို့အဖွဲ့အစည်းဒီလိုညီညွတ်ရေးကိုရှေ့တန်းထားပြီးတော့ဆောင်ရွက်ကျင့်သုံးတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်တိုင်းသားတွေရဲ့ဒီမျိုးတွေရဲ့ရည်ရွယ်ရလေးတဲ့ရမျှတတဲ့အခွင့်အရေးတွေကိုကျွန်တော်တို့ဥပဒေပေါင်းပြီးကျွန်တော်တို့ဆွေးနွေးသွားမယ
်အခုလ15ရက်နေ့နဲ့16ရက်နေ့တွေမှာကျင်းပခဲ့တဲ့ထိပ်သီးတွေ့ဆုံပွဲကိုတက်ရောက်ဖို့မတက်ရောက်ဖို့နဲ့ပတ်သက်ပြီး KNU အတွင်းသဘောထားမတူညီမှုတွေရှိခဲ့ပါတယ်ဆွေးနွေးပွဲမတိုင်ခင်တပတ်လောက်အလိုမှာ KNU ကဆွေးနွေးပွဲရလက်ကောင်းတွေရလိုတာကြောင့်အချိန်ရွှေ့ဖို့လိုတယ်ဆိုတဲ့ကြေညာချက်ထုတ်ခဲ့ပါသေးတယ်။ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖိုးကထိပ်သီးဆွေးနွေးပွဲကိုမဖြစ်မနေတက်ရောက်မယ်ဆိုပြီးအတိုက်အခံကြားကနေတက်ရောက်ခဲ့တာလို့ပြောကြပါဗျာ။အဲ့ဒီဆွေးနွေးပွဲမှာခိုင်ခိုင်မာမာသဘောတူညီချက်ရခဲ့တာမျိုးမရှိခဲ့ပဲလာမယ့်နိုဝင်ဘာလအတွင်းအပြည့်ရဲ့အဖွဲ့တွေနဲ့အပြည့်ရဲ့လက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ကြပြီးပြည်ထောင်စုကနေခွဲမထွက်ရေးတမတော်တစ်ခုတည်းထားရှိရေးကိစ္စတွေကိုတိုင်းသားတွေရဲ့ဘုံသဘောတူညီချက်ရဖို့ညှိနှိုင်းသွားမယ်လို့အဆုံးဖြတ်ခဲ့ကြပါတယ်ဒါအပြင်အပြည့်ရဲ့အဖွဲ့တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာနိုဝင်ဘာလ5ရက်နေ့ကနေ9ရက်နေ့အထိတွေ့ကြဖို့လဲရထားပြီးဖြစ်ပါတယ် KNU ကအခုလိုငင်းကြိမ်းလုပ်ငန်းစဉ်တွေမှာရပ်ဆိုင်မယ်လို့ကြေညာလိုက်တဲ့အခါနောက်လာစန်းချင်းမိုင်မှာကျင်းပမယ်တွေ့ဆုံပွဲအနေအထားဟာဘလို့ဖြစ်သွားနိုင်ပါသလဲရခိုင်ပြည်လူမျိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါ်စောမြရာဇာလင်းကအခုလိုပြောပါတယ်
KNU မပါပေးရမလားအဲ့လိုမျိုးတွေလည်းရှိနေကြတာတော့ရှိတယ်ဆွေးပွဲတွင်းမှာအစည်းအဝေးထိုင်ဖို့လိုအပ်နေပြီလို့ကျွန်မသုံးသပ်ပါတယ်အဲ့ဒါကြောင့်မလို့ PPSC အစည်းအဝေးကိုဆောက်မလားရှင်းတွန်းမလားဆိုတာကတော့ PPSC ကောင်းဆောင်ကြီးတွေရဲ့အပေါ်မှာတာလင်းအများကြီးမူတည်နေတယ်လို့အနည်းအများတော့အထင်ငော့တယ်ဖြစ်တတ်ပါတယ်တိုင်းသားတွေကလည်းကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအပြည့်ဝလိုရှင်ကြတယ်အစိုးရဘက်ကကြီးတဲ့အခါမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကအပြည့်ဝပေးလိုက်လို့ရှိရင်တော့ဒီတိုင်းသားတွေကတော့တရှင်တရှင်းနဲ့မှခွဲထွက်ပြီးတော့မှပြည်ထောင်စုကြီးကြိုကွေးသွားနိုင်တယ်လို့မြင်တဲ့အမြင်ကဦးသိန်းစင်အစိုးရထဲမှာရောဒီခုတက်လာတဲ့ NLD အစိုးရထဲမှာရောအတူတူပဲဖြစ်တယ်လို့ကျွန်မသုံးသပ်တယ
် UPTGC အတွင်းရေးမှူးအဖွဲ့ဝင်ဦးလောင်မောင်ရွှေကတော့ KNU အနေနဲ့အဖွဲ့အတွင်းဗဟိုကော်မတီအစည်းအဝေးကျင်းပပြီးတဲ့အခါငင်းငယ်ရေးလုပ်ငန်းစဉ်တွေမှာပြန်လည်ပါဝင်လာနိုင်လိမ့်မယ်လို့မျှော်လင့်ချောင်းပြောပါတယ
်ဒီနိုင်ငံတော်တိုင်ပင်ဘက်ကိုဖော်ပြတဲ့နေ့ပါပဲဒီချိန်မှာဝန်မ96ခုနှစ်မှာလုပ်မဲ့ဒီပြည်မှာလည်းသူတို့ KNU ဘက်ကပြည်မို့လို့တဲ့အတွက်သူတို့အဲ့ဒီတွေမှာလည်းတယောက်နဲ့ချင်းမရှိသေးဘူးလို့ပဲနားလည်ရပါတယ် KNU ဘုကောမီစီဝေးကိုလည်းလေးဝါမှာဝန်မ69လောက်မှာစောင့်နေလို့ကြားရတဲ့အတွက် KNU ဖွဲ့စည်းတဲ့မှာပြန်လည်ပြီးတော့ကျွန်တော်တို့ညီနိုင်ပြီးရင်တော့ဒီညီနိုင်လုပ်ငန်းစဉ်တွေမှာကျွန်တော်တို့အရင်ကပြန်ပြီးတော့အကုန်ပါဝင်လာမယ်မယ်လို့ကျွန်တော်တို့ကအဲ့လိုပဲမှတ်ပါ
ငင်းငယ်လုပ်ငန်းစဉ်နဲ့ပတ်သက်ပြီး KNU ကလည်းအဖွဲ့အစည်းအတွင်းသဘောထားမတိုက်ဆိုင်မှုတွေရှိနေသလိုအပြည့်ရဲ့လက်မှတ်ရေးထိုးထားပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကအင်အားကြီးအဖွဲ့နောက်တစ်ဖွဲ့ဖြစ်တဲ့ RCSS နဲ့တပ်မတော်တို့ဟာလည်းရှမ်းပြည်နယ်အတွင်းတိုက်ပွဲတွေဖြစ်နေပါတယ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့အကြံပေးဦးခွန်ဆိုင်ကလက်တလောပြည်တွင်းငင်းကြိမ်းအခင်းအကျင်းပေါ်သူ့ရဲ့တုံ့သက်ချက်ကိုအခုလိုပြောပါတယ
်ဒီကြောင်ကတော့စူးရင်ရမယ့်အခြေအနေပဲပေါ့တစ်ဖက်ကကျွန်တော်တို့ဒီတိုင်းပဲထားမယ်ဆိုလို့ရှိရင်တော့အစိုးရနဲ့ KNU တို့ RCSS တို့ပုံပြီးတော့တင်းမာလာနိုင်ကြအကြောင်းရှိတယ်ပောက်ကွဲတော့တဲ့အကြောင်းလည်းရှိနိုင်တယ်အဖွဲ့ငယ်တွေနဲ့မတူတာကတော့ကျွန်တော်တို့ရလို့ရှိရင်တန်းတူရကြမယ်ပေါ့နော်ဒါပေမဲ့ရှုံးလို့ရှိရင်ကျွန်တော်တို့အဖွဲ့ကြီးတွေအပူရှုံးမယ်ဆိုတော့ကျွန်တော်တို့ရှုံးချက်ရှိပါတယ်တရားဝင်ဆွေးနွေးပွဲတွေကအလုံမဖြစ်လို့ဒီအလုံသဘောဖြစ်အောင်လုပ်မယ်နောက်ဆုံးကြတော့ဒီဟိုတချုပ်ကြီးကိုတောင်တိုင်တော်မှကက်မယ်ဆိုတဲ့ခါကျတော့အားရဝန်တာနဲ့သွားခဲ့လေပေါ့သွားခဲ့ပြီမဲ့လေကျွန်တော်တို့လိုချင်တာမရခဲ့ဘူးအဲ့တော့ဒီ KNU ဘက်ကသူတို့ပြန်လို့မစဉ်းစားတာလေဒီဥစားအကြောင်းပါနိုင်တာပေါ့အဲ့တော့အခုအချိန်ကြီးကတော့ဒီ NCA လက်မှတ်ထိုးတဲ့အဖွဲ့တွေကိုကြည့်မယ်ဆိုရင် RCSS ကလည်းဒီ KNU နဲ့အလားတူနေတယ်လို့ကျွန်တော်ထင်ပါတယ်
အစိုးရဘက်ကတော့NCA စာချုပ်မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးရေးအတွက်လက်တလုံးကျိုးပန်းဆောင်ရွက်နေရတွေကိုတွေ့ရပါတယ်။အခုလ30ရက်နေ့မှာတရုတ်နိုင်ငံကူမင်းမှာအပြည့်လက်မှတ်ရေးထိုးအပ်တဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကရခိုင်တပ်မတော် ရန်ကုန်မြို့ကမြို့သားပြန်လည်တင်းမြတ်ရေးနဲ့ငင်းချမ်းရေးဗဟုဌာန NRBC ရုံးမှာ UPDJC အစည်းအဝေးကျင်းပမှာဖြစ်ပြီးအဲ့ဒီအစည်းအဝေးကိုဝါပြည်သွေးစည်းညီညွတ်ရေးတက်မတော် UWSA ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSA ကချင်လွတ်မြောက်ရေးတက်မတော် KIA မိုင်းလာတက်မတော် NDAA နဲ့ကရင်နီတိုးတက်ရေးပါတီ KMPP တို့ကိုတက်ရောက်ဖို့အစိုးရကဖိတ်ကြားထားပါတယ်ရှင်